Hurricane Dorian ဟာဗိုလ်တပူနယ်မှာအမေရိကန်ရှေ့တောင်ဘက်ကန်ယူတန်တစ်လျှောက်ကိုဝင်ရောက်လာပြီးတော့အရင်ကလောက်အင်အားပြင်းထန်မှုမရှိတော့ပေမဲ့ကန်ယူတန်ဒေသနေလူစုအတွက်အန္တရာယ်ကြီးတဲ့မုန်တိုင်းအနေအထားမှာပဲရှိနေဆဲဖြစ်ပြီးတော့ကုန်းတွင်ပိုင်းတဲ့ကိုဝင်ရောက်လာနိုင်ဆဲဖြစ်ပါတယ်။မုန်တိုင်းဝင်ပြီးတော့မှုခဲ့တဲ့ဘာဟာမားချွန်းစုမှာတော့လေတိုက်နှုန်းကတနအီကို102မိုင်နှုန်းနဲ့တိုက်ခိုက်ခဲ့တာဖြစ်ကြောင်း Hurricane စောင့်ကြည့်သူတွေကပြောပါတယ်။အခုအချိန်ခါမှာ Hurricane Dorian ဟာ Florida အရှေ့မြောက်ကမ်းခြေနဲ့နီးကပ်လာနေပြီဖြစ်ပါတယ်။American Hurricane Center ကတော့ဒီမုန်တိုင်းဟာတနအီကို9မိုင်လောက်နှုန်းနဲ့ရွေးရှားနေတာဖြစ်ပြီးတော့ဗိုလ်တပူးနဲ့ညနေပိုင်းမှာ Florida နဲ့ Georgia တချို့ကကမ်းရိုးတန်းနဲ့အပြိုင်ရွေးရှားနေတယ်လို့ပြောပါတယ်။ဒါကြောင့်ဒါအပြင်ကျသပရီနေ့ကကအနေတောက်ကြနေတွင်မှာတောင်ကရိုလိုင်းနားနဲ့မြောက်ကရိုလိုင်းနားကမ်းရိုးတန်းအထိရောက်လာမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ Hurricane Dorian ကြောင့်ပင်လယ်ပြင်တွင်မှာလှိုင်းလုံးကြီးတွေဟာတမန်ထက်6ပေ9ပေလောက်ပိုးပြီးတော့မြင်မလာနိုင်ပြီးတော့ကန်ယူရန်ဒေတာတကြောမြင်းနေရဒေတာတွေမှာတော့ရေလွှမ်းမဲ့အန္တရာယ်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။မုန်တိုင်းကြောင့်လေတိုက်နှုန်းဟာတနအီကိုမိုင်80နှုန်းကနေတနအီကိုမိုင်180နှုန်းလောက်ထိပြင်းထန်လာနိုင်တယ်လို့လည်းပြောပါတယ်။ American သမ္မတ Donald Trump ကတော့မုန်တိုင်းရဲ့လာရဦးတည်ချက်ဘယ်ပြည်နယ်ဘက်ကိုသွားမယ်မှန်းအခုတတိတိတိကျကျမခန့်မှန်းနိုင်တဲ့ကြောင်းအင်ဂျူရောမှာသတင်းတောက်တွေကိုပြောကြားလိုက်တာပါ Hurricane Dorian ဟာဘာဟာမားကျွန်းစုမှာပြင်းအဆင့်5လောက်ထိရှိခဲ့ပေမဲ့အခုချိန်မှာတော့အဆင့်2ထိအားလျော့သွားပြီဖြစ်ပါတယ်